စနေနေ့ကအင်အားပြင်းထန်တဲ့မိင္ကလေးလှုပ်ခတ်ခဲ့ပြီးလူပေါင်း9000နီးပါးတေဆုံးတာထောင်ပေါင်းများစွာတော်လူတွေအတွက်အကူအညီထောက်ပံ့နေလိုအပ်နေတဲ့အချိန်မှာနီးပေါင်းနိုင်ငံမှာ3ရက်ကြာဝမ်းနည်းပူဆွေးမှုကာလဖြစ်တက်မှတ်လာကြောင်းအစိုးရကကြေညာလိုက်ပါတယ်။ရုပ်တံကလည်းတစ်ဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနီးပေါင်းဝန်ကြီးချုပ်ဆက်ရှောက်ကွယ်ရလကကူညီထောက်ပံ့မှုတွေပေးတ န်းဟာအစားအသောက်တွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂအရေးပေါ်ကေဇေးကြီးရန်ပုံငွေတွေကဒေါ်လာ15သန်းကိုကေဇေးကြီးလုပ်ငန်းတွေအတွက်အသုံးပြုမယ်လို့လည်းဆိုပါတယ်။အင်္ဂါနေ့အထိရရှိထားတဲ့စီးရင်တွေအရတည်ဆုံးသူရေတွက်ဟာ4600ကျော်ရှိသွားပြီဖြစ်ပြီးဒဏ်ရာရသူရေတွက်ကတော့9000ဝန်းကျင်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အစွန်ဖျားပိုင်းတွေမှာရှိတဲ့တူကျနေတဲ့အဆောက်အဦတွေကိုအလုပ်သမားတွေဖိရှားတဲ့အခါတည်ဆုံးသူရေတွက်ပိုတိုးလာနိုင်ပွဲရှိတယ်လို့လည်းပြောပါတယ်။ဒဏ်ရာရရှိသူတွေအတွက်ဆေးကုသဆေးနဲ့ငလျင်တန်းကြောင့်ပျက်စီးသွားတဲ့သမိုင်းဝင်အထိမ်းအမှတ်အဆောက်အုံတွေပြန်လည်တည်ဆောက်ရေးအတွက်အခမဲ့လှုပ်ဆောင်ပေးမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ပြည်သူတွေအဆင်ပြေရေးကိုအစိုးရအနေနဲ့ဦးစားပေးကိစ္စအဖြစ်ထားပြီးတော့ဆောင်ရွက်သွားပါမယ်လို့လည်းပြောဆိုပါတယ်။